ကချင်ပြည်နယ်မှာတရားစွဲဆိုခံထားရတဲ့ဥပရံရှောင်းအမှုကိုတရားမျှတမှုရှိအောင်ဆောင်ရွက်ပေးဖို့နယူးယောက်ခြေဆိုင် HRW လူခွင့်ရေးစောင့်ကြည့်ရေးအဖွဲ့ကြီးကအပါအဝင်ပေါ့နော်နိုင်ငံတကာလူခွင့်ရေးအဖွဲ့6ဖွဲ့ပူးပေါင်းပြီးတော့သမရဦးသိန်းစိန်ကိုတောင်းဆိုလိုက်ပါတယ်အကြောင်းဆောင်ကဒီလိုပါရှင်ကချင်ပြည်နယ်ဖားကတ်မှာ2012စက်တင်ဘာလတုန်းကစစ်တပ်ရဲ့ပစ်ခတ်မှုနဲ့အသက်14နှစ်အရွယ်တမီးဖြစ်သူမတ်ကြာဆိုင်အိမ်တည်ဆုံခဲ့ရတာနဲ့ပတ်သက်ပြီးအမျိုးသားလူခွင့်ရေးကော်မရှင်ကိုတရင်အချက်လက်တွေမှတ်မှတ်မကန်ဖော်ပြရဲဆိုတဲ့ပြစ်မှုဆိုင်ရာဥပဒေပုံမှ217နဲ့ဖားကတ်နယ်မြေအခြေစိုက်စစ်တပ်တိုင်ကြားခဲ့တဲ့ဥပရံရှောင်းကိုတရားစွဲဆိုဖမ်းဆီးချုပ်နှောင်ခဲ့တာပါဒါဟာဥပရံရှောင်းအနေနဲ့စစ်တပ်ရဲ့လက်တုံ့ပြန်တာကိုခံရတာလို့လူခွင့်ရေးဖွဲ့တွေကသုံးသပ်ကြပါတယ်သမရဦးသိန်းစိန်အနေနဲ့ဥပရံရှောင်းအပေါ်အရေးယူထားတဲ့အမှုကိုချက်ချင်းချွင်းချက်မရှိအ мян ရုပ်သိမ်းပေးဖို့အပြင်ထိရောက်တဲ့စုံစမ်းစစ်ဆေးမှုတွေကိုအ мян လှုပ်ဆောင်ပေးဖို့နိုင်ငံတကာလူခွင့်ရေးအဖွဲ့အစည်းတွေအနေနဲ့မေတ္တာရက်ခံစာပေးပို့ခဲ့တာဖြစ်တယ်လို့ HRW ရဲ့အာရှရေးရာတာဝန်ခံ Brett Adams က VOA ကိုပြောပါတယ
် But what's really upsetting and actually you know disgusting is that this man whose daughter was killed
အခုဖြစ်နေတာကကိုသမီးကိုလည်းအသက်ခံရလို့သွားတိုင်တဲ့သူကိုသိပ်ပြီးစိတ်ပြတ်သွားစေတယ်လို့စိတ်ကုန်စရာကောင်းတာမြန်မာစစ်တပ်ကိုမဟုတ်မမှန်ဆွဆွဲမှုနဲ့ပြန်ဖန်ခံနေရတာပါဒါကိုကြည့်ရင်စစ်တပ်ဟာလက်တုံပြန်နေဆိုတာကိုမသိနိုင်တယ်လို့ဘေးကကြားရတဲ့လူကိုပါစိတ်ပြတ်စေတာပါကိုသမီးအသက်ခံရတဲ့ဘယ်သူမှဆိုတက်တဲ့သူကိုဥပဒေအရအရေးယူစေချင်တာပါတဘာဝပ
ါဒီမှုနဲ့ပတ်သက်ပြီး VOA ကမြန်မာနိုင်ငံလူ့အခွင့်အရေးကော်မရှင်ကိုဒီလဇက်မှမေးမြန်းခဲ့စဉ်ကကော်မရှင်ကနေစုံစမ်းမှုတွေလုပ်နေသေးပဲလို့တုံ့ပြန်ခဲ့ပါတယ်။မြန်မာနိုင်ငံမှာစစ်တပ်ရဲ့ဩဇာလွှမ်းမိုးမှုနဲ့တိုင်ကြားတဲ့ဖခင်ဖြစ်သူပြန်ပြီးအရေးယူခံရတဲ့ဖြစ်ရပ်ကိုကာကွယ်မပေးနိုင်တာဟာနိုင်ငံတကာလူ့အခွင့်အရေးအဖွဲ့အစည်းတွေအတွက်အမျိုးသားလူ့အခွင့်အရေးကော်မရှင်ကိုလည်းမေးခွန်းထုတ်စရာတွေဖြစ်လာတယ်လို့ Brett Adams ကပြောပါတယ
်။ Even the constitutional Burma which is not great it requires the judiciary to administer justice independently.
ဘာနဲ့ငါ့ရဲ့ဖွဲ့စည်းပုံအခြေခံဥပဒေကိုယ်တိုင်ကသိမကောင်းပါဘူး။တရားရေးအတွက်ဥပဒေပေါင်းအတွင်းမှာဘဲလိုက်လိရှာမှုမရှိရတရားမျှတမှုလိုနေပါတယ်။အခုစိတ်မကောင်းစရာတွေတွေ့နေရတာအခုအမှန်ကိုသွားပြီးတိုင်ကြားခဲ့တဲ့သူအတွက်မျှတာတွေရပိုင်ခွင့်မရသလိုလက်စားချေတာကိုခံရပြီးထောင်ချခံရပါတယ်။ဒီအမှုကိုကြည့်ရင်စစ်တပ်ကသူတို့ရဲ့လုပ်ရကိုတာဝန်ယူမှုမရှိသလိုတရားရုံးမှာသူတို့ကိုဖွင့်ပြီးမပြောရအောင်ကြောက်နေရတာကိုတွေ့ရပါတယ်။
ဒါအပြင်မြန်မာနိုင်ငံမှာကိုယ်စံနာကိုရဲရဲဝံ့ဝံ့ထုတ်ဖော်ခွင့်ရှိတဲ့လူခွင့်ရေးအပြင်စစ်မှန်တဲ့တရားဥပဒေစိုးမိုးမှုမရှိဘဲလူတို့ဟာအခုချိန်ထိစစ်တပ်ကိုကြောက်နေရတာမျိုးမဖြစ်သင့်ဘူးလို့လည်းသူကဆိုပါတယ်။သမရဦးသိန်းစိန်ကိုဥတီပေးပို့တဲ့တောင်းဆိုမှုကို HRW လူခွင့်ရေးအဖွဲ့ကြီးနဲ့အတူ AI ခေါ်နိုင်ငံတကာလူငင်းချမ်းသာခွင့်အဖွဲ့ 45 Rights Harvard နိုင်ငံတကာလူခွင့်ရေးအဖွဲ့ ICJ နဲ့PHR ခေါ်လူခွင့်ရေးဆိုင်ရာစေဝင်တန်းများအဖွဲ့တို့ကအိတ်ဖွင့်ပေးစာပေးပို့ခဲ့တာဖြစ်ပါရဲ့ရှင်